ထိုင်းနိုင်ငံမှာရပောင်း120ကျွင်းအပြည့်အဝပြန်ဖွင့်သွားဖို့ပြင်ဆင်နေချိန်မှာပဲပြည်နယ်၁၀ခုမှာကိုဗစ်-19မှုတွေဒေါ်လာနေပါတယ်ဒီအကြောင်းထိုင်းချေဆိုင်ဗီဒီယိုအသင်းတော့မအေးမကပြောပြမှာဖြစ်ပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ပိုးတွေလူရေရာကနန်းအထက်မြင့်တက်လာတဲ့ပြည်နယ်တွေကိုထိုင်းကျမအီဌာနကဖော်ပြခဲ့ရမှာမြန်မာနိုင်ငံသားတွေအများဆုံးအလုပ်လုပ်ကြနေတဲ့
စမုတ်ပရာကန်စမုတ်စခွန်ချွန်ဘူရီပထုံထာနီနွန်ထဘူရီစုံကလာပြည်နယ်တွေပါဝင်နေပါတယ်ထိုင်းတောင်ပိုင်းစုံကလာပြည်နယ်ကဆက်ယုံကြီးရှိယုံမှာအလုတ္တမရှေ့ရာကျော်ကပ်ပိုးကူးစက်နေတာကြောင့်နေနေကျမအီဌာနတွေကယာယီတဲတွေပြင်ဆင်ပြီးအရေးပေါ်ကုသရေးလုပ်ငန်းတွေလုပ်ဆောင်နေတယ်ဆိုပြီးပြည်နယ်အာဏာပိုင်တွေကပြောပါတယ်အလုတ္တမတွေစုဝေးနေထိုင်တဲ့နေရာတွေဆက်ယုံအလုပ်ယုံတွေကနေ ကိုဗစ-19စစ်တုထလိုင်းမလွဲမရှောင်နိုင်ဖြစ်လာနိုင်ခြေရှိတယ်ဆိုပြီးကျန်းမာရေးဌာနကတာဝန်ရှိသူတွေကသတိပေးနေပါတယ်။စက်ရုံအလုပ်ယုံနေမှာကရောဂါမကူအောင်စီကံထိန်းချုပ်မှုအားနည်းနေတာကိုကျန်းမာရေးတာဝန်ရှိသူတွေကထောက်ပြနေကြပါတယ်။ပြီးခဲ့တဲ့ဧပြီလကတည်းကကိုဗစ-19ဖြစ်နေတဲ့ဆုံးကလာပြည်နယ်တွေက90%ကျော်ကိုဗစ-19သွေးရှိခဲ့ပြီးစက်ရုံကိုအစပိုင်းကယာယီပိတ်ခဲ့ပါတယ်။ နောက်ပိုင်းမှာတော့အလုသမားအားလုံးရဲ့သုံးပုံနှစ်ပုံလောက်ကိုသာကိုဗစ-19ကပိုးရှိမရှိစစ်ဆေးပြီးစက်ရုံကိုပြန်ဖွင့်ခဲ့ပါတယ်။စက်ရုံပြန်ဖွင့်ချိန်မှာတော့အလုသမားတွေအချင်းချင်းစေတနာဝန်ထမ်းတာဝန်ယူပြီးကျန်းမာရေးစစ်ဆေးမှုတွေသာလုပ်ပေးခဲ့ရကြောင်းစေတနာဝန်ထမ်းလုပ်ပေးခဲ့ရတဲ့အလုသမားတူကပြောပြပါတယ်။ကိုဗစ-19ကိုဆေးရုံဖြည့်ဦးဆိုတာကျွန်တော်တို့လည်းတည်ကြမတည်အောင်လေကျွန်
အောက်ဆီဂျင်စစ်တယ်သွေးပေါင်ချိန်တိုင်းနဲ့ပြီးရင်ကျွန်တော်ဒီအပူချိန်တိုင်းရတယ်ဟုတ်ဟုတ်ကဲ့ခင်ဗျအလုပ်သမားချင်းချင်းပြန်လုပ်ခိုင်းတာခင်ဗျကျွန်တော်တို့ခိုင်းနာပြီးတော့မှတို့ကျွန်တော်တို့ရှိရစာရွက်ကိုဒီသွေးပေါင်ချိန်တက်တဲ့စည်ရင်ပေါ့တော့ပြီးရင်အပူချိန်တက်တဲ့ကြတဲ့စည်ရင်ပြီးရောအောက်ဆီဂျင်တက်ကြစည်ရင်တွေကိုတို့တည့်ရောပြန်ယူတယ်ခင်ဗျအဲ့ဒီစစ်တဲ့လူတွေလည်းအလုပ်သမားဆင်းနေတယ်တို့ဆက်လေးရပေးနာတယ်လူလည်းပေးနာတယ်ပေးမနာတဲ့လူလည်းပေးမနာဘူးဒီနေ့လိုကိုယ်ရည်စနာကိုယ်ရည်စနာပြန်လာတယ်ပြန်လာပြီးတော့နောက်နေ့လိုအလုပ်ရဆင်းရတဲ့လူတွေရှိတယ
်အချို့စိတ်ယုံတွေကတော့စိတ်ယုံတွေကတီးကြအဆောင်မှာကိုဗစ်ကပ်ပိုးတွေ့ရှိသူတွေကိုတီးကြခွဲစောင့်ကြည့်တာမျိုးတွေရှိပါတယ်တချို့စိတ်ယုံတွေကြတော့လဲကိုဗစ်ပိုးတွေ့ရှိသူတွေကိုပြည်နယ်ကျန်းမာရေးဌာနကဖွင့်ထားတဲ့စောင့်ကြည့်စင်တာတွေမှာထားပါတယ်ရှစ်တောင်းလို့သမားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအလုံလောက်ရဖို့ကတော့သိပ်ပလွယ်ကူဘူးဆိုပြီးရှစ်တောင်းလို့သမားရေးလုပ်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
ဟိုကာဝေးစောင့်ရှောက်မှုတို့စန်တက်စစ်ဆေးတာတို့အဲ့ဒီအပိုင်းဒီမှာကျတော့သူတို့ထိုင်းနိုင်ငံသားတွေရောမှာပြဿနာဆက်နေတာလေဥမာယောဂဖြစ်တဲ့မိသားစုဆိုလို့ရှိရင်ဟလာအချိန်ကြီးအတော့တင်းမှာသူတို့လမ်းမခေါ်နိုင်ဘူးလေဟိုသူတို့မှလည်းခုနကပြောတဲ့ဒီ facility ကမလုံလောက်လို့ပေါ့နော်အဲ့လိုလမ်းမခေါ်နိုင်လို့ဥမာအတက်ကြီးရဲ့တချို့ case တွေမှာမပြောတာအတက်ကြီးရဲ့အပိုင်းတွေတုံးသွားတာတို့ဘာလို့ဒါမျိုးတွေရှိတယ်လေသူတို့ရှစ်ပြောင်းလို့သမားရဲ့အတွက်ဆိုလို့ရှိရင်ပိုအောင်ဆိုးတာပေါ့
ဇွန်လ20ရက်နေ့ကကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံသား2ဦးသေဆုံးခဲ့ရကြောင်းကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကကိုကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ဆုံးခလာပြီးနဲ့ငါးဖြစ်တာစစ်ရုံကမြန်မာလူသမား2ဦးလည်းပြီးခဲ့တဲ့တစ်ပတ်ကသေဆုံးခဲ့ပါတယ်။လက်ရှိထိုင်းနိုင်ငံရဲ့ကိုဗစ်တတိယလိုင်းမှာစစ်ရုံအလုပ်ရုံတွေနဲ့လူစီကားရဈေးတွေကနေတဆင့်အထူးတကူးဆက်ပြန့်ပွားနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဇွန်လ22ရက်နေ့ကအတည်ပြုလူနာ4050ယောက်မှာအများစုဟာစေယောအလုပ်တွေကဖြစ်တယ်ဆိုပြီးကယောဂါထိချုပ်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကပြောသွားပါတယ်။ကမ္ဘာလဲခီးသွွားလုပ်ငန်းကနေရရှိတဲ့ဝင်ငွေကိုမိခိုအားကိုးနေရတဲ့ထိုင်းနိုင်ငံကရက်120အတွင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်ပြီးနိုင်ငံတကာခီးတွေတွေကိုပြန်လာခွင့်ပြုမယ်လို့လဲထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်ရှင်။